G7 စိတ်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံကြီးဝန်ကြီးတွေအစည်းအဝေးပြီးထုတ်ပူးတွဲထုတ်ပြန်ချက်ထဲမှာယူကရိန်းကိုရုရှားကြီးကျော်စစ်ဟာပြင်းထန်တဲ့နိုင်ငံတကာဥပဒေချိုးဖောက်မှုဖြစ်တာမို့လို့ရုရှားတပ်တွေချွင်းချက်မရှိနဲ့အများဆုံးဆုတ်ခွာပေးဖို့တောင်းဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာယူကရိန်းရဲ့အရှိချမ်းမှာရှိတဲ့အက်ပတီကာမြို့ငယ်တစ်မြို့ကဒီယူကရိန်းစစ်သည်တွေကိုတွားရောက်တွေ့ဆုံပါတယ်။မနေ့ကတော့ရုရှားသမ္မတပူတင်ဟာရုရှားသိမ်းပိုက်ထားတဲ့နေမြေအတွင်းကစစ်ဖက်ခေါင်းဆောင်တွေစစ်သည်တွေကိုတွားရောက်တွေ့ဆုံခဲ့တယ်လို့ရုရှားဘက်ကတော့ထုတ်ပြန်ပါတယ်။ယူကရိန်းသမ္မတခီးစဉ်အတွင်းမှာတော့မြေပြင်တပ်မှုတွေကဒီတိုက်ပွဲအခြေအနေတွေကိုရှင်းပြခဲ့တယ်လို့ယူကရိန်းသမ္မတယုံကပြောပါတယ်။ယူကရိန်းသမ္မတဟာအဲ့ဒီစစ်သည်တွေကိုတွေ့ဆုံနေတဲ့ပုံတွေနောက်ဆေးရုံတုံကိုတွားပြီးတော့ဒဏ်ရာစစ်သည်တွေကိုတွေ့ဆုံဂုံပြုစုပြီးနေတဲ့ဗီဒီယိုမှတ်တမ်းတွေကိုလည်းယူကရိန်းဘက်ကထုတ်ပြန်ပါတယ်။ရုရှားတို့ဟာဆောင်းလင်းစစ်စီရင်ကာလမှာအက်တီဗ်ကာမျိုးကိုဥတီစစ်ဆင်ပေးမယ်လို့နေမြေတချို့ကိုပဲသိမ်းယူနိုင်ခဲ့တာပါ။ယူကရိန်းသမ္မတယုံကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းထဲမှာတော့မြို့ရဲ့အင်ဂျီအဆောင်တွေအတော်ကြီးကိုပျက်စီးနေတာမြင်ရပါတယ်။အဲဒီမြို့မှာယူကရိန်းအရသာ1800ကျော်ကျန်နေသေးတယ်လို့ယူကရိန်းတောင်ရှိသူတွေကပြောပါတယ်။ရုရှားရဲ့ထုတ်ပြန်မှုမှာတော့ရုရှားသမ္မတပူတင်ဟာတရင်လာနေတုန်းကရုရှားသိမ်းယူထားတဲ့ယူကရိန်းပိုင်ခါဆန်နဲ့လူဟမ်စ်ဒေသကိုတွားပြီးတော့ရုရှားတပ်တွေနဲ့တွေ့ဆုံတယ်လို့ဆိုပါတယ်။ဒီသတင်းမှန်ရင်တော့ဒါဟာယူကရိန်းဒေသရုရှားသိမ်းပိုက်နေမြေတဲကိုသမ္မတပူတင်ဟာနှစ်လအတွင်းဒုတိယမြောက်တွားတာဖြစ်ပါတယ်ခင်ဗျာ။